အမေရိကန်ပြည်ထောင်စုမှာတော့ဒီအရသားတွေကိုပေးရတဲ့အထဲမှာအစစ်အမြင့်ဆုံးစုဖြစ်တဲ့သမ္မတရဲ့လွတ်လပ်မှုစုတစိမ့်အတွက်အမေရိကန်16ယောက်ကိုအင်ပြီတော့မှသမ္မတဘဲရက်အိုဘားမားကပေးအပ်ခဲ့ပါတယ်။ဒီနှစ်သမ္မတပေးရတဲ့စုတစိမ့်ရရှိသူတွေထဲမှာသမ္မတဟောင်းဘီလ်ကလင်တန်၊ချေလက်ဂီတာအကျော်အမော်လော်ရီတာလင်းအမျိုးသမီးအခွင့်အရေးလှုပ်ရှားသူဂလော်ရီယာစတိုင်နမ်နဲ့ရုပ်သံလုပ်ငန်းနဲ့ကြော်ကြားခဲ့သူအိုပရာဝင်ဖရီတို့ပါဝင်ပါတယ်။ဒီနှစ်ဆုရှင်တွေအားလုံးဟာအမေရိကန်လူမျိုးတွေကဘလို့လူစားမျိုးလဲဆိုတာပေါ်လွင်စေခဲ့သူတွေဖြစ်တယ်လို့သမ္မတအိုဘားမားကပြောကြားပြီးတော့အင်မတန်ထူးခြားတဲ့စွမ်းရည်ပါရမီရှိကြသူတွေဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါတယ်။ဒီနှစ်ဆုရရှိခဲ့သူ16ယောက်မှာ3ယောက်ကတော့တက်ရှိထင်ရှားမရှိကြတော့ပါဘူး။အမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးနဲ့အကျိုးစီးပွားအတွက်ထူးထူးချွန်ချွန်ဆောင်ရွက်ခဲ့သူတွေ၊ကမ္ဘာကြီးငြိမ်းချမ်းဖို့နဲ့အများပြည်သူအကျိုးကိုထူးထူးခြားခြားဆောင်ရွက်ခဲ့သူတွေကိုဂုဏ်ပြုဖို့အတွက် Presidential Medal of Freedom ဆုကိုသမ္မတဟောင်း John F. Kennedy ကလွန်ခဲ့တဲ့အနှစ်90ကအစပြုခဲ့တာဖြစ်ပါတယ်။ဒီဆုကို2009ခုနှစ်တုန်းကဒေါအောင်ဆန်းစုကြည်ရရှိခဲ့ပါတယ်ရှင်။